နောက်ကိုရီးယားနိုင်ငံကသူ့နိုင်ငံသားတွေပေါ်မှာလူခွေဖောက်ဖျက်ကျူးလွန်မှုတွေနဲ့ပတ်သက်လို့ဒီကနေ့တောက်ကြနေမှာကျင်းပါမယ်ကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်တကပွင့်ဆွေးနွေးပွဲကျင်းပါဖို့ကိုတရုတ်နဲ့ရုရှားတို့ကကန့်ကွက်ခဲ့ပြီးတဲ့နောက်အပွဲဝင် 95နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးဘော်ခရရိုက်စီမဲ့အလားအလာတွေရှိနေတယ်ဆိုတာကိုပြောဆိုမယ်လို့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ဘယ်လ်ဂျီယံ၊ဒိုမီနီကန်သမ္မတနိုင်ငံနဲ့အက်စတိုးနီးယားနိုင်ငံတွေကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုအတိအပေးထားတဲ့အကြောင်းရိုက်တာသတင်းဌာနကစာတမ်းရင်းတွေကလက်ခံရရှိတဲ့အီးမေးလ်မှာဖော်ပြပါရှိပါတယ်။ မြောက်ကိုရီးယားနိုင်ငံတွင်ကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့2014ခုနှစ်အတွင်းကုလသမဂ္ဂလုံခြုံရေးကောင်စီမှနှစ်စဉ်တကပွဲဆွေးနွေးပွဲတွေကျင်းပလေ့ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံခဲ့တဲ့2018ခုနှစ်မှာတော့ကုလလုံခြုံရေးကောင်စီမှမြောက်ကိုရီးယားအရေးကိုမဆွေးနွေးပြစ်ခဲ့ပါဘူး။ဒါပေမဲ့ပြီးခဲ့တဲ့နှစ်ကတော ပြင်းထန်တဲ့ရန်စမှုဖြစ်သတ်မှတ်မယ်လို့နော်ကိုရီးယားကသတိပေးခဲ့ပြီးအပြင်းထန်တုံ့ပြန်မယ်လို့လည်းပြောပါတယ်ရှင်။